ဂရင်းနိုင်ငံအတွက်တတိယအကြိမ်ဗန္ဒာယေးကွန်ကြီးပေးရရေးဆွေးနွေးညီနိုင်မှုဂျမန်လွှတ်တော်ကဒီကနေ့တခဲနဲ့မဲခွဲဆုံးဖြတ်လိုက်ပါတယ်။အရေးပေါ်ကွန်ကြီးပေးရေးအစီအစဉ်နဲ့ပတ်သက်လို့အသေးစိတ်ဆွေးနွေးဖို့အစိုးရရဲ့ဆိုပြချက်ကိုအောက်လွှတ်တော်မှထောက်ခံမဲ439မဲ၊ကန့်ကွက်မဲ119မဲ၊ကြားနေမဲ40နဲ့အတည်ပြုလိုက်တာပါ။ဂရင်းနိုင်ငံအတွက်ဗန္ဒာယေးကွန်ကြီးပေးရရမှာအများဆုံးထည့်ဝင်ထားတဲ့ဂျမန်နိုင်ငံကဂရင်းနိုင်ငံအနေနဲ့အပြန်အလှန်အဖြစ်အသုံးစရိတ်တွေဖြတ်တောက်ပြီးအခွန်အရေးတိုးမြင့်ကောက်ခံမှုတစ်လျှောက်လုံးတောင်းဆိုထားတာဖြစ်ပါတယ်။ဂရင်းနိုင်ငံကလက်တလောပေးစရာရှိနေတဲ့အကျိုးတွေကိုပြန်ဆက်နိုင်အောင်ရေရိုချင်းငွေပေးဖို့နဲ့၅နှစ်အတွင်းမှာတတိယအကြိမ်ဖြစ်၃နှစ်တာကာလအတွင်းဒေါ်လာ94ဘီလီယံအကူအညီပေးရရေးဆွေးနွေးဖို့ဥရောပဗန္ဒာယေးဝန်ကြီးတွေမနေ့တုန်းကပဲသဘောတူထားကြတာပါ။ဂရင်းနိုင်ငံရဲ့နိုင်ငံတကာကျွေးရှင်တွေကတောင်းဆိုထားတဲ့အတိုင်းချိုးချံချွေတာရေးပြုရင်ပြောင်းလဲမှုတွေကိုဂရင်းလွှတ်တော်အမတ်တွေမနေ့စောပိုင်းကအတည်ပြုခဲ့ပြီးနိုင်ပိုင်းအချိန်မှာပဲယူရိုငွေကြေးဖွဲ့ဝင်19နိုင်ငံကဗန္ဒာယေးဝန်ကြီးတွေဘက်ကတုံ့ပြန်ဆောင်ရွက်ခဲ့တာလည်းဖြစ်ပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌဂျန်ကလော့ဒ်ဂျန်ကာကတော့ဥရောပဘူပန်ကိုဂရင်းနိုင်ငံကပေးစရာရှိနေတဲ့ဒေါ်လာ 4.6 ဘီလီယံကိုတနင်္လာနေ့မှာပြန်ဆက်နိုင်အောင်ရေရိုချင်းငွေပေးမယ်ကြောင်းပြောဆိုခဲ့ပေမဲ့ဘယ်လောက်ပမာဏပေးမယ်ဆိုတော့ကတော့ပြောမတော်ပါဘူး။ဂရင်းနိုင်ငံအတွက်ဗန္ဒာယေးအကူအညီတွေရရှိလာတော့မယ့်တစ်ချိန်ထဲမှာပဲမချခင်ရက်တွေအတွင်းဝန်ကြီးချုပ်အလက်စစ်စီပါရက်ဆာလည်းသူ့အစိုးရဘက်ကိုပြန်လည်ဖွဲ့စည်းလိုက်မယ်လို့မျှော်လင့်နေကြပါတယ်။